မင်္ဂလာညနေခင်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်မတ်လ26ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ Washington DC မြို့တော်ကနေလိုင်းလိုမီတာ19.25ရူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျမသင်္ကီထိုက်ပါရှင်Donald Trump နဲ့အချစ်ဇက်လန်ရှိခဲ့ပါတယ်ဆိုတော့လိန်ပြော်ပြေးရေးဇက်ကားတွေရိုက်ကူးတဲ့တရုတ်ဆောင် Stormy Daniels ကသူမချင်းချောက်ခံရတဲ့အကြောင်းရုပ်သံတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုသွားပါတယ်တရုတ်သွင်းကုန်တချို့အပေါ်အမေရိကန်ဘက်ကအခွန်တိုးကောက်မဲ့ကိစ္စကိုဆွေးနွေးလိုတယ်လို့တရုတ်ဘက်ကကန့်လန့်ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြမညီညာရေးအလားအလာဟာအနှုတ်လက္ခဏာဆောင်တဲ့အခြေအနေဘက်ကိုဖြစ်လာနေတယ်လို့ UNFCA ကပြောကြပါတယ်
ကျွန်တော်တို့မြင်တာတော်တော်လေးကိုအနှုတ်ဘက်ကိုတွားနေလို့ကျွန်တော်မြင်တယ်လေ။ဟိုလက်မရေးထိုးထားတဲ့အဖွဲ့တွေရှင်းဖွဲ့ထဲမှာပေါ့လေ။အဆင်ပြေတာ KNU နဲ့အဆင်ပြေတယ်လို့မူလကမြင်တယ်။ဒါပေမဲ့ KNU နဲ့လည်းအဆင်မပြေဘူးပေါ့။အခုကတော်တော်လေးကို
UNFC ပြောခွင့်ရဦးထွန်းစောပြောသွားတာပါ။ဒီအကြောင်းနဲ့အတူမြန်မာကွန်တယ်ရဲ့ဗန်စင်းကိုတရုတ်ဘဏ်ကယာယီထိန်းသိမ်းထားတဲ့အကြောင်းနဲ့ထိုင်းနိုင်ငံကမြန်မာဆောက်လုပ်ရေးလုပ်သားတွေစုလိုက်ပြုံလိုက်အဖမ်းခံရတဲ့သတင်းပေးပို့ချက်နဲ့အတူနောက်ပိုင်းမှာအမေရိကန်ရုရှားဆက်ဆံရေးအခြေအနေကိုလည်းတင်ပြဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတန်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ။
ဒေါ်နယ်ထရန့်အမေရိကန်သမ္မတမဖြစ်ခင်ကသူမနဲ့အချစ်ဇက်လန်ရှိခဲ့ပါတယ်လို့ပြောဆိုထားတဲ့လိန်ဖြောပြေးရေးဇက်ကားတွေရိုက်ကူးတဲ့တရုတ်ဆောင် Stormy Daniels ကသူမအနေနဲ့ဒီအကြောင်းကိုပြန်ပြောဖို့ကြိုးစားတာမှချင်းချောက်ခံရတဲ့အကြောင်းနောက်သူမရဲ့မိသားစုအတွက်စိုးရိမ်ကြောက်ရွံ့စိတ်ကြောင့် Mr. Trump ရဲ့ရှေ့နေတဲ့ဦးကတဆင့်ပေးတဲ့နှုတ်ပိတ်ခငွေကြေးကိုလက်ခံခဲ့ရတယ်လို့ CBS ရုပ်သံရဲ့60 Minutes အစီအစဉ်မှာပြောဆိုသွားပါတယ်မနေ့တနင်္ဂနွေနေ့ကအများဆောင်မြော်ခဲ့ကြတဲ့တွေ့ဆုံမေးမြန်းခံမှာတော့နာမည်ရင်း Stephanie Clifford လို့ခေါ်တဲ့ Stormy Daniels ကသူမရဲ့သမီးငယ်လေးနဲ့အတူကာယလေးကျင်ကန်တင်နန်းကိုအသွာလူစင်းတယောက်ကချင်းကပ်လာခဲ့တယ်လို့ပြောဆိုခဲ့ပါတယ်။အမျိုးသားတယောက်ကသူမစီကိုရှောက်လာပြီး Trump အကြောင်းဘာမှမပြောဘူး။အဲ့ဒီအကြောင်းတွေကိုမေးပြလိုက်ဖို့ပြောခဲ့တာလို့ Daniels ကရုပ်သံသတင်းသမား Anderson Cooper ကိုပြောဆိုခဲ့တာပါ။နောက်တော့အဲ့ဒီအမျိုးသားကဘေးဘက်ဝင်ချင်းကိုကြည့်ပါတယ်။နောက်သူ့ရဲ့သမီးကလေးကိုကြည့်ပြီးကလေးကချစ်စရာကလေးအမေသားတစ်ခုခုဖြစ်သွားရင်တော့ဝမ်းနည်းစရာကောင်းမှာပဲလို့ပြောပြီးတဲ့နောက်မှာသူထွက်သွားခဲ့တာလို့ Stormy Daniels ကပြောဆိုခဲ့ပါတယ်။ဒီအဖြစ်အပျက်ကတော့2011ခုနှစ်တုန်းက Las Vegas ကကားပါကင်တစ်ခုမှာဖြစ်ခဲ့တာဖြစ်ပြီးအဲ့ဒီအချိန်တုန်းကသူမရဲ့အတွေ့အကြုံတွေကိုအတွင်းရေးတွေဖော်ပြတဲ့ Tabloid Magazine တစ်ခုကိုရောင်းဖို့ပထမဆုံးအချိန်စူးစမ်းခဲ့တာလို့ပြောဆိုသွားပါတယ်။ဒီလိုချင်းချောက်ခံခဲ့ရတာကြောင့်နှစ်နဲ့ချီချောက်ယွံခဲ့ရပြီးမစ္စတာထရန့်ရဲ့ရှင်နေမိုက်ကယ်ကိုဟင်းကပေးတဲ့နှုတ်ပိတ်ခဒေါ်လာ3,300ကိုလက်ခံလိုက်တာကိုလည်းမှန်ကန်တဲ့လို့ရလို့ထင်မြင်ခဲ့တယ်ဆိုပြီးပြောဆိုသွားပါတယ်။သူမကိုဘသူကဒုက္ခပေးနိုင်တယ်လဲဆိုတာကိုမသိပေမဲ့လည်းရှင်နေမိုက်ကယ်ကိုဟင်းဖြစ်မယ်လို့ယုံကြည်နေခဲ့တယ်ဆိုပြီးတော့လည်းပြောဆိုသွားပါတယ်။ရှင်နေကိုဟင်းကတော့ဒန်နီယယ်ကိုချင်းချောက်တယ်ဆိုတာကိုညှင်းဆိုထားပြီး60 minutes ရုပ်သံအစီအစဉ်မှာပြောဆိုဖို့ဖိတ်ကြားချက်ကိုလည်းပေးချခဲ့ပါတယ်ရှင်
။ဆော်ဒီအာရေဗျနိုင်ငံမြို့တော်တွေကိုအီရန်ကထောက်ခံပေးထားတဲ့ရည်မင်းသဘုံတွေကအဝေးထင်းဒုံးကျည်တွေအကြီးအကျယ်ပြစ်ထည့်ခဲ့လို့ဒုံးကျည်စာဆင်ပြီးလူတဦးသေဆုံးက2ဦးဒဏ်ရာရသွားတယ်လို့ဆက်ဆွဲလိုက်ပါတယ်။ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်နဲ့အခြားမြို့3မြို့ကိုရည်မင်းကသဘုံဟူတီသဘုံတွေကပြစ်ထည့်လိုက်တဲ့ဒီဒုံးကျည်ခုနှစ်လုံးကိုကြားဖြတ်ဖမ်းမိခဲ့ပြီးအလုံးကိုတံပြန်ဖြက်စီးနိုင်ခဲ့ပေမဲ့အခုလိုဒုံးကျည်စာတစ်ခုတော့လာဆင်ခဲ့တယ်လို့ Saudi Arabia လေတပ်ကမနေ့ကထုတ်ပြောလိုက်ပါတယ်။ဟူတီတပုံတွေကိုယီမန်ကနေတိုက်တိုက်ဖို့ Saudi Arabia ဥဆောင်တဲ့မဟာမိတ်တပ်တွေရဲ့၃နှစ်မြောက်လေကြောင်းကုန်းကြောင်းစစ်ဆင်ရေးနှစ်ပတ်လည်နေ့မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့် Riyadh မြို့တော်ရဲ့လူနေအိမ်ခြေရပ်ကွက်တစ်ခုကအီဂျစ်လူမျိုးတွေကိုထိခိုက်သွားခဲ့ပါတယ်။မျက်မြင်သက်သေတွေကလည်းကြီးမားတဲ့ပောက်ကွဲတံကြီးချခဲ့ပြီးကောင်းကင်မှာလင်းလက်ထွက်သွားတာကိုမြင်လိုက်ရတယ်လို့ဆိုနေချိန်မှာ Saudi Arabia အရာရှိတွေကတော့အခုလိုချိန်မှာတိုက်ခိုက်တာကြောင့်စစ်ပွဲကြီးအထိဖြစ်သွားနိုင်တယ်လို့ထုတ်ပြောလိုက်ပါတယ်။အီရန်နိုင်ငံဘက်ကထောက်ခံပေးရပေမဲ့လက်နက်တပ်ပေးထားတာမရှိဘူးလို့ပြောထားတဲ့ဒီဟူတီတပုံတွေအနေနဲ့ရီယတ်မြို့တော်နိုင်ငံတကာလေးစိတ်ပါဝင် Saudi Arabia နိုင်ငံတက်ကိုမနှစ်နှောင်းပိုင်းကလည်းအခုလိုဒုံးကျည်နဲ့ပြစ်ထည့်ခဲ့ရမှာကုလသမဂ္ဂဘက်ကတော့အီရန်လို့ဒုံးကျည်တွေကိုသုံးခဲ့တာဖြစ်တယ်လို့ဆက်ဆွဲလာခဲ့ပါတယ်ခင်ဗျာ
။စပိန်နိုင်ငံအရှေ့မြောက်ပိုင်းကတလိုနီးယားကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့သမ္မတဟောင်းကာစပူ့ချ်တမန်အဖမ်းခံရတာကိုမကျေနပ်လို့မြို့တော်ဘာစီလိုနာမှာတနင်္ဂနွေနေ့ချီတက်ဆန္ဒပြကြတဲ့ခွဲထွက်ရေးလူလားသူတွေနဲ့အဓိကယုံနှိမ်နင်းရေးရဲတွေကြားရုံးရင်ဆန်ကပ်ဖြစ်ခဲ့ပါတယ်။ ဆန္ဒပြသူထောင်ပေါင်းများစွာလမ်းမတွေပေါ်ထွက်လာခဲ့ကြတာဖြစ်ပြီးဒီဆန္ဒပြပွဲမှာလူ90လောက်ဒဏ်ရာရပါတယ်ဖြုတ်ချခံခဲ့ရတဲ့ခွဋ်ထက်ရေးလူလာတဲ့ခေါင်းဆောင်ပြုရှ်တမန်ကိုနိုင်ငံတကာဖမ်းဝရမ်းထုတ်ထားတာဖြစ်ပြီးဒိမတ်ကနေနှဲဆက်ဖျက်ကျော်လာခြင်းသူ့ကိုဂျာမနီမှာမနစ်တနင်္ဂနွေနေ့ကဖမ်းလိုက်တာဖြစ်ပါတယ်စပိန်အစိုးရကနိုင်ငံတော်တစ္ဆာဖောက်မှုနဲ့အကြမ်းဖက်မှုဖြစ်ပွားအောင်လှုပ်ဆော်သူအဖြစ်အလို့ရှိနေတာလည်းဖြစ်ပါတယ်ရှင်
။အီဂျီနိုင်ငံမှာတော့သမ္မတရွေးကောက်ပွဲတွေကိုဒီနေ့စတင်လိုက်ရမှာပြိုင်မဲ့သူမရှိသလောက်ဖြစ်နေတာမျိုးလက်ရှိသမ္မတအဗ်ဒယ်ဖတာအယ်စီစီနောက်ထပ်တစ်ခေါက်ရွေးခံရမယ်လို့ခန့်မှန်းမှုတွေထွက်နေပါတယ်။နောက်ထပ်သက်တမ်း၄နှစ်ထပ်ယူသွားနိုင်တဲ့သမ္မတစီစီရဲ့တူဦးရီသောပြိုင်ပွဲမူဆာမတ်စတာဖာမူဆာကလည်းဒီရွေးကောက်ပွဲဝင်ပြိုင်ခဲ့တဲ့တုန်းကသမ္မတစီစီကိုထောက်ခံအားပေးလာခဲ့ပါတယ်။တခြားဝင်ပြိုင်မှုစ조사ခဲ့တဲ့သူတွေကိုလည်းဖမ်းဆီးလိုက်ကြဒါမှမဟုတ်ဖိအားပေးနှုတ်ထွက်ခိုင်းတာတွေရှိခဲ့တာမို့အတိုက်ခံပါတီတွေကဒီရွေးကောက်ပွဲကိုတပိတ်မှောက်ချဖို့ဆော်ထားပါတယ်ဒီအစ်ချက်သမ္မတရွေးကောက်ပွဲက၃ရက်ကြာမှဖြစ်ပြီးရွေးကောက်ပွဲတရားဝင်ရလဒ်တွေကတော့ရှေ့လ AP 2ရက်နေမှာထုတ်ပြန်ဖို့မျှော်လင့်ထားကြပါတယ်တကယ်တော့2013ခုနှစ်မှာသမ္မတမိုဟာမက်မိုစီကိုဆီယာနာသိမ်းထုတ်ချခဲ့ပြီးအာဏာရလာတဲ့စီစီဟာသူအရင်မဲ98ရာခိုင်နှုန်းနဲ့နိုင်ခဲ့တဲ့2014ရွေးကောက်ပွဲမှာမဲလာပေးသူ90ရာခိုင်နှုန်းထက်နည်းခဲ့တာကြောင့်အခုတစ်ခေါက်လဲထပ်နိုင်ဖို့ရှိနေပေမဲ့မဲလာပေးသူအရေးအတွက်ဘလောက်များမလဲဆိုတာကိုပိုစိတ်ဝင်စားနေကြပါတယ်ခင်ဗျာ
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရွေးကောက်ခံပြည်သူ့လွတ်တော်ကိုယ်စားလှယ်အစုကနေဒုတိယသမ္မတအဖြစ်တင်မြှောက်ထားတဲ့ရန်ကုန်တိုင်းတာမွေမဲဆန္ဒနယ်ကကိုယ်စားလှယ်ဦးဝင်းမြင့်ဟာနိုင်ငံတော်သမ္မတအရေးချင်းနဲ့ကိုက်ညီမှုရှိတယ်လို့ပြည်တော်စုလွတ်တော်ကဒီကနေ့ကြေညာပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်အရဒုတိယသမ္မတရွေးခံရသူတွေကိုလွတ်တော်နှစ်ရက်အကြီးအကဲတွေပါဝင်တဲ့စီစဉ်ရေးအဖွဲ့ကစီစဉ်ရတာဖြစ်ပြီးဒီအဖွဲ့ရဲ့ဆုံးဖြတ်ချက်အရဦးဝင်းမြင့်ဟာနိုင်ငံတော်သမ္မတအရေးအချင်းတွေနဲ့ကိုက်ညီတာလို့ပြည်တော်စုလွတ်တော်နာယကမန်းဝင်းခိုင်တန်းကကြေညာတာပါ။ဒါကြောင့်ဒုတိယသမ္မတ3ဦးတည်းကနေနိုင်ငံတော်သမ္မတကိုမတ်လ28ရက်နေ့မှာပြည်တော်စုလွတ်တော်ကရွေးချယ်မှာဖြစ်ပါတယ်။ရွေးကောက်ခံပြည်သူ့လွတ်တော်ကိုယ်စားလှယ်အစုကရွေးချယ်တဲ့ဦးဝင်းမြင့်ကိုသမ္မတအရေးအချင်းနဲ့ကိုက်ညီမညီဆန်းစစ်တာမှာတက်မတော်ဘက်ကလည်းကန့်ကွက်မှုမရှိဘူးလို့သမ္မတအရေးအချင်းစီစီရေးအဖွဲ့မှပါတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလှိုင်ကသတင်းဌာနတွေကိုပြောပါရယ်သမ္မတဦးထင်ကျော်ရာထူးကနေနှုတ်ထွက်လိုက်တဲ့နောက်ဒီနေရာအတွက်ရွေးချယ်အစားထိုးဖို့အရင်ရှိပြီးသားဒုသမ္မတနှုတ်ဖြစ်တဲ့ဦးမြင့်ဆွေဦးဟင်နရီဘန်တီယူရိုနဲ့အတူဦးဝင်းမြင့်ကရှင်ပြန်ရမှာဖြစ်ပါတယ်ဒါပေမဲ့အာဏာရ NLD ပါတီအဝိုင်းအဝတ်မှာရောနိုင်ငံရေးအကဲဂတ်တွေကြမှာပါဦးဝင်းမြင့်ဟာနိုင်ငံတော်သမ္မတအဖြစ်ရွေးခံရမယ်လို့ယူဆထားကြတာပါပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်တာဝန်ယူခဲ့သူဦးဝင်းမြင့်ဟာ1990ရွေးကောက်ပွဲ2012ခုနှစ်ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲ၃ခုစလုံးမှာ NLD ပါတီရဲ့ကိုယ်စားလှယ်အဖြစ်အနိုင်ရခဲ့သူဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ရဲ့အားကိုယုံကြည်ရသူတဦးအဖြစ်လည်းသတ်မှတ်ခံရပါတယ်ရှင
်။တရုတ်သွင်းကုန်တွေကို American ဘက်ကအခွန်တိုးဖို့ကြေညာပြီးဒီကမ္ဘာစီးပွားအင်အားအကြီးဆုံးနှစ်နိုင်ငံကြားကုန်သွယ်ရေးစပွဲဖြစ်လာမှာဆိုရင်ဒါကြောင့်ဒီနေ့ကမ္ဘာဈေးကွက်ထဲနည်းနည်းတက်နေသေးပေမဲ့မတိမငြိမ်ဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။အမေရိကသမ္မတဒေါ်နယ်ထရမ့်ကတရုတ်သံတမန်နဲ့အလူမီနီယံသွင်းကုန်အခွန်တွေသွင်းကုန်တွေကိုအခွန်တိုးကောက်ဖို့ပြီးခဲ့တဲ့ဘက်ကကြေညာပြီးအခုလိုစိုးရိမ်လာချိန်မှာဒီနေ့မှာတော့တရုတ်ဆိုရဘက်ကအမေရိကန်နဲ့ကုန်သွယ်ရေးပြဿနာတွေအပြေရှားဆွေးနွေးလိုတယ်လို့ပြန်ပြောလာပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကအမေရိကန်အနေနဲ့သွင်းကုန်ပေါ်စီးပွားရေးချိန်ချောက်တာတွေရပ်ပေးဖို့ပြောနေချိန်မှာတရုတ်နိုင်ငံရဲ့ဌာနဝန်ကြီးဌာနပြောခွင့်ရဟျွာချုံရင်ကအခုလိုညှိနှိုင်းမှုကန့်လန့်လိုက်တာပါ။အမေရိကန်ဘက်ကလည်းတရုတ်ရဲ့အမေရိကန်မော်တော်ကားတင်သွင်းကွန်ဖြတ်တောက်ပေးဖို့အမေရိကန်လျှက်ကူးပစ္စည်းတွေပို့ဝယ်ဖို့နဲ့တရုတ်ငွေကြေးဈေးကွက်မှာအမေရိကန်ကုမ္ပဏီတွေပို့ဝင်လုပ်ခွင့်ပေးဖို့ပြေခဲ့တဲ့ဘက်ကပဲစာရေးတောင်းဆိုခဲ့တယ်လို့ Wall Street Journal ကဒီနေ့ပဲဖော်ပြခဲ့ပါတယ်။ဒါအပြင်အမေရိကန်ဘဏ္ဍာရေးဝန်ကြီး Stephen Mnuchin အနေနဲ့လည်းဒီပြဿနာအတွက်တရုတ်နဲ့ညှိနှိုင်းဖို့တရုတ်ကိုသွားကောင်းသွားနိုင်တယ်လို့ဒီ Journal မှာဆက်ဖော်ပြခဲ့ပါတယ်။အမေရိကန်ဘက်ကတော့တရုတ်အနေနဲ့ညာနာမှုပိုင်ခွင့်ချိုးဖောက်တာနဲ့အမေရိကန်ကွန်ပစ္စည်းတွေပေါ်ဈေးကြီးတဲ့ပုံပေါ်အောင်တရုတ်ပေါ်စားကုန်တွေကမ္ဘာဈေးကွက်ထဲမှာတရားတင်ပို့နေတာအပေါ်ဝင်ကုန်သွယ်ရေးမမျှမတလုပ်နေတယ်လို့စွပ်စွဲထားပါတယ်ခင်ဗျ
နိုင်ဂျီးရီးယားနိုင်ငံမှာအစ္စလာမီအစွန်းရောက်အဖွဲ့ဘိုကိုဟာရမ်ကပြန်ပစ်ဆွဲခံခဲ့ရတာကနေပြန်လွတ်လာတဲ့မင်းကလေးငယ်တရားကျော်တို့မိဘတွေနဲ့ပြန်လည်စုံစည်းခဲ့ကြပါပြီ။ပြီးခဲ့တဲ့ဖေဖော်ဝါရီလကဒါပါရှင်မြို့ကနေဒီမင်းကလေးတွေကိုဂျီဟတ်အစွန်းရောက်အဖွဲ့ကပြန်ပစ်ဆွဲခဲ့တာပါ။ပြီးခဲ့တဲ့ဗုဒ္ဓနေ့ကပြန်လွတ်လာတဲ့မင်းကလေးတွေကမိဘတွေနဲ့ခဏတွေ့ခဲ့ပြီးတွေ့ခဲ့ပြီးရတဲ့နောက်မြို့တော်အပူချာမှာ၃ရက်ကြာနေခဲ့ရတာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကလက်နက်နဲ့ကြီးထုတ်လုပ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Remington ကသူ့ရဲ့လုပ်ငန်းလက်ပတ်မှုကိုပြန်လည်ဖွဲ့စည်းဖို့အကျွေးရှင်တွေနဲ့အကျွေးလျှော့ချရေးညှိနှိုင်းရေးတွေကိုအကာအကွယ်ရတဲ့အနေနဲ့ဒီဝါလီခံဖို့လျှောက်ထားလိုက်ပါတယ်။ပိုင်ရှင်ပြောင်းလဲလုပ်နေစဉ်အတွင်းအကျွေးဒေါ်လာသန်း950လျှော့ချရေးသဘောတူညီချက်ကိုကြေညာပြီးတည်င်းဘတ်6ခုကြာမနေ့တနင်္ဂနွေနေ့ကဒီဝါလီခံဖို့လျှောက်ထားလိုက်တာဖြစ်ပါတယ်။ Remington ရဲ့လျှောက်ထားမှုမှာတော့အကျွေးနဲ့ပိုင်ဆိုင်မှုတွေကိုဒေါ်လာသန်း900ကနေသန်း1000ကြာစီရင်ပြည့်စုံထားပါတယ်ခင်ဗျ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA နဲ့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com ကနေကျွန်တော်ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုတော့ဆက်သွယ်မင်းမြန်ချက်သတင်းပေးပို့ချက်တွေကိုတင်ဆက်သွားပါမယ်NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်မြမငင်းညံ့ရေးအလားအလာအတော်လေးကိုအနှုတ်လက္ခဏာဆောင်တဲ့အခြေအနေဖြစ်လာနေတယ်လို့ညွှန်ညွှန်းသောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ပြောခွင့်ရကပြောဆိုလိုက်ပါတယ်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေတပ်မတော်နဲ့အစိုးရကြားညှိနှိုင်းမရတဲ့အနေအထားတွေကြောင့်မြမငင်းညံ့ရေးကရှေ့ဆက်ရခက်နေပေမဲ့UNFC အနေနဲ့ကတော့ NCA လမ်းကြောင်းတိုင်းသွားဖို့သဘောထားရှိနေသေးတယ်လို့ဆိုပါတယ်အပြည့်အဝအဖွဲ့တွေရှိနေတဲ့တိုင်းသားဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုတွေနဲ့အရက်သားပြည်သူတွေကိုဖမ်းဆီးနှိပ်စက်မှုတွေကလည်းရှိနေတယ်လို့ရှမ်းလူအခွင့်အရေးမှန်တိုင်ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်အသေးစိတ်ကိုတော့မဆုမွန်ပြောပြမှာပါ
ဟုတ်ကဲ့ပါတနင်္ဂနွေလုံးတိုင်းတာနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုအရင်ဆိုးရလက်ထက်တုန်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကလက်မှတ်ထိုးခဲ့ပြီးတော့ NND ဆိုးရလက်ထက်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၂ဖွဲ့ကထပ်ပြီးတော့ထိုးလိုက်တဲ့အတွက်အပြစ်ရအဖွဲ့က၁၀ဖွဲ့ရှိသွားပါပြီ NCA လက်မှတ်မရေးထိုးထားရသေးတဲ့အဖွဲ့တွေပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်း NCA လမ်းကြောင်းအတိုင်းသွားဖို့ဆန္ဒသဘောထားရှိကြပါတယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရကဒီကနေ့ပြောပါတယ်ဒါပေမဲ့လို့အပြစ်လက်မှတ်ထိုးထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးပါဝင်ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်တွေနဲ့ပါအစိုးရတပ်တို့ကြားဒီရက်ပိုင်းတွေမှာတိုက်ပွဲတွေကအပြင်းထန်ဖြစ်နေတဲ့အနေအထားကတော့မြမငင်းညံ့ရဲ့အလားအလာစိုးရင်စရာကောင်းပြီးအတော်လေးကိုအနှုတ်လက္ခဏာဆောင်တဲ့အနေအထားဖြစ်နေတယ်လို့ UNFC ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းစောက VOA မြန်မာပိုင်းကိုပြောပါတယ
်ဆက်ဆက်ပြီးတော့ကျွန်တော်တို့ကတော့ဒီ NCA လမ်းကြောင်းပေါ်မှာသွားဖို့သဘောထားတော့ရှိနေတော့မဖြစ်ပါတယ်အဲ့မဲ့ NCA လမ်းကြောင်းပေါ်မှာသွားတဲ့ခါမှလည်းပဲအခုကအကန့်တက်တွေလုပ်နေတယ်ပေါ့လေဒီအစိုးရတက်မတော်ဘက်ကအဲ့တော့ကျွန်တော်တို့ကချိတ်ဆက်သွားဖို့အတွက်လည်းတော်တော်လေးခက်တိနေတဲ့အနေအထားကိုရောက်နေတယ်လို့ပြောရမှာဖြစ်ပါတယ်အခုကကျွန်တော်တို့မြင်တာတော်တော်လေးကိုအနှုတ်ဘက်ကိုသွားနေတယ်လို့ကျွန်တော်မြင်နေတယ်ဟိုလက်မရေးထိုးထားတဲ့အဖွဲ့တွေချစ်ဖွဲ့ထဲမှာပေါ့လေအဆင်ပြေတာ KNU နဲ့အဆင်ပြေတယ်လို့မူလကမြင်တယ်ဒါပေမဲ့ KNU နဲ့လည်းအဆင်မပြေဘူးပေါ့အခုကတော်တော်လေးကိုခြေနေချိုးလာတယ်ပေါ့တက်မန်ငါးတက်မန်လေဒုက္ခတွေ2000ကျော်လောက်ကိုဖြစ်လာတယ်အခုကပြီးရင်အားပြေစေတဲ့ဆိုရင်တော့ဖြစ်နေတာကကြာပြီပေါ့ဗျာတောက်ချောက်ကိုအဲ့လိုသူတို့မှတိုက်ပွဲနေပြီမှာထိတွေ့မှုတွေဖြစ်နေတယ်။ဒါကို NCA ရန်တရားအောက်ကနေပြီးတော့မှသူတို့ညှိနှိုင်းအဖြေချာလို့လည်းပဲမရဘူးပေါ့နော်။ဒီတိုင်းလှုပ်ချလိုက်နေတာကျွန်တော်တို့တွေ့ရတယ်။ဒါကတော့နေပြီမှာထိတွေ့မှုအနေထားပေါ့။အဲသူနည်းသူသောပဲကျွန်တော်တို့ဒီ NCA လက်မှတ်ရေးထိုးပြီးတော့ဖြစ်ဆက်တက်လှမ်းဖို့အကြိုးစားတယ်ကျွန်တော်တို့ဒီ UNFPA ဖွဲ့အဖွဲ့ကြီးနှစ်ဖွဲ့ဆိုရင်လည်းပဲမော်ဘီတီပါတီဆိုလို့ရှိရင်ပြီးခဲ့တဲ့လ13ရက်နေ့မှာပဲလက်မှတ်ရေးထိုးတယ်။အဲဒီလက်မှတ်ရေးထိုးတဲ့ NCA အကြောင်းကိုရှင်းလင်းဖို့အတွက်လူထုတွေးဆောင်ပွဲလုံးမဲ့ကိစ္စကိုတော့တက်မတော်ကတန်တက်ချက်တွေလုံးနေလို့ဒီနေ့သူတို့အမျိုးသားစစ်နိုင်ငံဆွေးနွေးပွဲလုံးမဲ့စီစဉ်နေမှာအဆင်မပြေဘူးတွေဖြစ်နေတယ်ဒီလိုမျိုးအခုထစ်တွေကအများကြီးပေါ့ NCA ရန်တရားကနေပြီးတော့မှဒီပြဿနာကိုဖြေရှင်းဖို့ရန်တရားရှိပင်နဲ့အဲ့ဒီရန်တရားကိုကောင်းမွန်စွာအသုံးပြုခွင့်အသုံးချခွင့်မရှိဘူးနော
်နိုင်ငံတော်ဤတိုင်းပြည်ငံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်မြန်မာညီညာရေးကိုဦးဆောင်ဖော်ဆောင်နေပေမဲ့လို့အစိုးရဘက်ကတက်ဖက်ကိုဩဇာမလွှမ်းမိုးနိုင်သေးတဲ့အနေအထားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရနဲ့တက်တို့ကြားမှာညှိနှိုင်းရခတ်နေတဲ့အခြေအနေတွေကြောင့်ရှေ့မတိုးနှောင်းမဆုတ်ဖြစ်နေရတယ်လို့လည်း UNFC ဦးထွန်းစောကသုံးသပ်ပါတယ
်။နိုင်ငံတော်တိုင်းပြည်ကဦးစီးထားသောညာလေးပဲနိုင်ငံတော်အတိုင်းပြည်ကရဲ့ကြီးကြပ်မှုကပျောက်နေတယ်။အစိုးရရဲ့ခန့်ကဏ္ဍကတခုတက်မတော်ရဲ့အက ခံကဏ္ဍကတခုအဲ့လိုဖြစ်နေတယ်ရတ္တိကျက်ကတိုးရကတော့အရာတိုင်းကိုသွေးနှင်းနှိမ့်နိုင်လို့ရတယ်တက်မတော်ကကြတော့သူ့မှာအကန့်တက်တည်းနဲ့တွားနေတယ်ပေါ့လေတက်တက်ဆိုတာ NCA မှာအပတခြားဘာမှမရှိဘူးပေါ့နော် NCA ဆိုပြန်ရင်လည်းအားလုံးပါဝင်မှုကိုလက်မခံဘူးအဲ့လိုမျိုးဖြစ်နေတယ်တိုးရနဲ့တက်တဲ့ကြားမှာရတ္တိကျက်မတူဘူးပေါ့နော်သူသဖြင့် NCA မှာအားနည်းချက်ရှိတယ်အဲ့ဒါကိုပြင်မယ်ဆိုပြန်ရင်လည်း NCA ကိုအပြင်းမခံဘူးအချက်ရှိချက်ဆိုပြတယ်ဒါလည်းပဲကျွန်တော်တို့လုပ်လို့မရဘူးပေါ့နော်အဓိကတော့အစိုးရဘက်မှာတက်မတော်နဲ့သူ့ကြားမှာနှိမ့်နိုင်မှုအဆင်မပြေမှုကဒီငင်းကြိုင်ဖြစ်စဉ်ကိုလာပြီးတော့မှရက်ခတ်တယ်လို့ကျွန်တော်တို့မြင်တယ
်အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိတဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတော့အရသာပြည်သူတွေကိုလူခွေးချိုးဖောက်မှုတွေနဲ့ဖမ်းဆီးနှိပ်စက်တပ်ဖြတ်မှုတွေရှိနေတော့မယ်လို့ရှမ်းလူခွေးမနိုင်ကဒီကနေ့မတ်လ26ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်ဒီလိုလူခွေးချိုးဖောက်မှုတွေကိုအစိုးရလွှတ်တော်နဲ့တက်မတော်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကထိထိရောက်ရောက်ကင်တွယ်ဖြေရှင်းမှုလိုတယ်လို့လည်းရှမ်းလူခွေးမနိုင်ကဆိုင်းရှယ်ထိုင်းကအခုလိုပြောပါတယ
်ပြောရမယ်ဆိုရင်တော့စစ်တပ်ကနေကြီးတူရောတန်လျာရှိလာပြီးဆိုရင်လည်းနှိပ်စက်မြင့်တက်လာတယ်တိုးရက်မှုတွေဖြစ်ပေါ်လာတာအစိုးရစစ်တပ်ကဒီအောက်လက်ငယ်သားတွေကိုပေါ့ပါဒီလိုနှိပ်စက်မှုတွေတို့ပြန်ပြန်ပြီးတော့စစ်စစ်ပေးတင်တယ်လို့ထင်တယ်ကျောင်းလေးအဲဒီလက်နက်ကန်အဖွဲ့တွေနဲ့လည်းပြစ်ခတ်ရဆဲရင်လက်မှတ်ရေးထိုးပေးပြီးဆိုတော့တန်တရားရှိစရာအကြောင်းမရှိတော့လေနော် NCA လက်မှတ်ရေးထိုးတဲ့ဗားရက်စ်ဒီကန်အချက်တွေလိုက်မနာတဲ့အပြင်ဒီလိုလူခွင့်ရေးထပ်ပြီးချိုးပေါက်လဲဆိုတော့ဒီလိုဘက်ကနေဆိုရင်တော့ပို့ပြီးတော့စိုးရင်ရတော့ပါလိ
။လာမယ့်ပြည်တော်စုငင်းညာရေးညီလာခံ27ရာစုပင်လုံတတိယအကြိမ်အစည်းအဝေးကျင်းပမယ့်ရက်ကိုတော့ဧပြီလကုန်နဲ့မေလဆန်းမှာကျင်းပမယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်လုံးကနေပြည်တော်မှာကျင်းပခဲ့တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုသဘောတူစာချုပ်အကောင့်ထဲပေါ်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးမှာတော့ဆုံးဖြတ်ထားပါတယ်။လက်တော်အခြေအနေမှာတော့အပြစ်အထင်မှမှုတွေရှိပြီးတော့ပြည်တွင်းစစ်မီးကမငြိမ်းနိုင်သေးတဲ့အနေအထားအပေါ်မှာနိုင်ငံတကာပါဝင်နိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေဘက်ကကြားဝင်ဆောင်ရွက်ပေးဖို့လိုတဲ့အကြောင်းအစိုးရကိုအကြံပေးထားတယ်လို့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီပြောခွင့်ရကပြောဆိုလိုက်ပါတယ်ရှင်
။မဆုမွန်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါ။အခုတော့မြန်မာဘန်စီရင်တွေအပိတ်ခံရတဲ့အကြောင်းကိုပြောပြခြင်းပါတယ်။တရုတ်မြန်မာနယ်စပ်မူဆယ်မြို့ကမြန်မာကုန်တယ်တရာလောက်ရဲ့တရုတ်ဘန်စီရင်ကိုတစ်ဖက်နိုင်ငံအစိုးရကဒီရက်ပိုင်းအတွင်းပိတ်ပင်လိုက်ပါတယ်။အရင်နှစ်ကတော့လောင်းကစားမှုမူရည်စေဝါစတဲ့တန်လျာမှုတွေနဲ့ပိတ်ပင်ခဲ့ဘူးပြီးဒီဒီကျိမှာတော့ဘာကြောက်ပိတ်တယ်ဆိုတာအတိအကျမသိရသေးပါဘူးမြမအာနာပိုင်ဒီဘက်ကတော့အပိတ်ခံရတဲ့စည်ရင်းတွေကောက်ယူထားသလိုစည်ရင်းရပြီဆိုရင်ပြန်လည်ဖွင့်ပေးနိုင်ဖို့အတွက်ဆောင်ရွက်နေပါတယ်ဒီအကြောင်းကိုတော့ကိုမိုးစောကတင်ပြမှာပါ
ဟုတ်ကဲ့မူဆယ်မျိုးကမြန်မာကုန်တယ်တချို့ရဲ့တရုတ်နိုင်ငံကဗန်စီရင်တွေကိုတရုတ်အာဏာပိုင်တွေကပြီးခဲ့တဲ့တောက်ကြနေ့ကစတင်ပိတ်လိုက်တာဖြစ်ပါတယ်ဒီကနေ့အထိဗန်စီရင်ပိတ်ခံရသူ100လောက်ရှိမယ်လို့မူဆယ်မျိုးကစံစဘာကုန်တယ်ကြီးတဦးကပြောပါတယ
်အပိတ်ခံရတဲ့လူတွေရောရှိတယ်ဗျာကျွန်တော်တို့ဒီတလောက်တော့100လောက်ပဲရှိမယ်ဗျာတမန်းကြီးပေါ့ကျွန်တော်တို့စံစဘာဖုံဝဲရပါလို့တော့ကျွန်တော်အတိအကျတော့မသိရဘူ
းပြီးခဲ့တဲ့တနင်္ဂနွေနေ့ကမူဆယ်မျိုးမှာစံစဘာကုန်စည်တိုင်ဖွင့်ပွဲကျင်းပခဲ့တာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ဇွန်လအတွင်းကလည်းမြန်မာနိုင်ငံသားတွေရဲ့ဗန်စင်း340ကျော်နဲ့တရုတ်နိုင်ငံသားတွေရဲ့ဗန်စင်း800ကျော်လောက်ပိတ်ခဲ့ပါတယ်။အဲ့ဒီအကြိမ်ကတော့တရုတ်နိုင်ငံကလောင်းကစားငွေကြေးခွာချတာ၊မွေးရစီဝါရောင်းဝယ်တာ၊လက်နက်ကင်အဖွဲ့အစည်းတွေနဲ့ဆက်ဆက်တာကြောင့်လို့အကြောင်းပြခဲ့ပါတယ်။လောလောဆယ်မှာတရုတ်အာဏာပိုင်တွေကဘာကြောင့်ပိတ်ပင်နေဆိုတာကိုအကြောင်းကြားလာတာမရှိသေးကြောင်းမူဆယ်မြို့ကုန်သွယ်ရေးများအသင်းကဦးထွန်းဦးကပြောပါတယ
်။ဒီအရလည်းအလိုစားရပါလေဘာမှတက်မလာကြသေးဘူးလေအဲ့လိုမျိုးဖြစ်နေတယ်နော်အဲ့တော့ကျတော့ကျွန်တော်လည်းပြောဖို့ကခက်တယ်ပေါ့ကွာ
မူဆယ်မျိုးကကုန်တယ်အတိုင်းဝိုင်းကြားမှာတော့ဒီတစ်ချိန်အပိတ်ခံရသူတွေမှာစံစဘာကြံတဲ့တရားကုန်တယ်တွေအများစုပါဝင်ကြောင်းနဲ့တရုတ်နိုင်ငံဘက်ကစံစဘာပယ်ပြောင်းကြံတရားစရာတွေကိုတရားဝင်တင်သွင်းခွင့်မပြုထားကြောင်းလည်းပြောပါတယ်ဒေသခံကုန်တယ်တွေကတော့လက်ရှိမှာနေဆက်ကုန်တယ်ရေးဟာပုံမှန်အတိုင်းရှိပေမဲ့ငွေကြေးလဲလှယ်မှုနှုံထားမှာတော့မြန်မာငွေဟာအနည်းငယ်ဈေးကျခဲ့ကြောင်းပြောပါတယ်မူဆယ်ခရိုင်ဒုတိယအုပ်ချုပ်ရေးမှူးဦးစန်းလိုင်ကမူဆယ်နမ်ခန်းကုန်တယ်ကြီးများအသင်းစီကနေပိတ်ပင်ခံရတဲ့မြန်မာနိုင်ငံသားတွေရဲ့ဗန်စင်းအခြေအတွက်ကိုကောက်ယူနေကြောင်းနဲ့စီးရင်အတိအကျရရင်ပြန်ဖွင့်ပေးဖို့အတွက်တရုတ်အာဏာပိုင်တွေနဲ့ညှိနှိုင်းသွားမှာဖြစ်ကြောင်းပြောပါတယ်
ကျွန်တော်တို့ခရိုင်ဆင်းရခရိုင်ဌာနဆိုင်ရာခရိုင်ခေတ်ဥယုံကတော့အဲ့လိုမျိုးအတိအကျနာမည်ဆင်းလစ်ဆင်းရလာလို့ရှိရင်ဆောစောပြောတဲ့နာမည်ပေါ့နော်အကောင့်ရယ်တန်နာမည်ရယ်အဲ့သုံးခုရလာတဲ့ကျွန်တော်တို့ပြည်ပရေးရာကိုဒါတွေကိုအမြန်ဆုံးဖြည့်ဆည်းပြီးတော့ဖွင့်လှစ်ပေးနိုင်ရတဲ့ကိုကျွန်တော်တို့အကြောင်းကြားပေးတယ်။ချွေးလီမှာပြည်ပရေးဆက်ဆိုင်ဌာနရှိတယ်
။2018ခုနှစ်ဇွန်လတုန်းကတော့မြန်မာနဲ့တရုတ်အာဏာပိုင်တွေနှစ်ဖက်ညှိနှိုင်းပြီးတဲ့နောက်တပတ်အတွင်းမှာပိတ်ခံရတဲ့မြန်မာနိုင်ငံသား340ကျော်အနက်က290လောက်ကိုပြန်ဖွင့်ပေးခဲ့ပူပါတဲ့။ 2019ခုနှစ်မတ်လအတွင်းကတော့ MNDAA ကကိုကန်တပ်ဖွဲ့ရဲ့ရန်ပုံငွေလက်ခံရဗန်စင်းတစ်ခုကိုတရုတ်အစိုးရပိုင်စိုက်ပျိုးရေးဘဏ်ကပိတ်ခဲ့ဘူးပါတယ်
တရုတ်ဆောင်ချက်ဇလန်းဆက်ကွက်တီအပါအဝင်ညမရုပ်ရှင်နေဗီဒီယိုကားတွေရဲ့အရေးအသွေးနဲ့ပတ်သက်ပြီးရုပ်ရှင်ကြည့်ပရိသတ်ကြားဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်နေတာလားနဲ့နှစ်နဲ့ချီကြားမြင်လာပြီမဲ့ရော့ပါမသွားပေတူးလို့သာလာနေပါတယ်ပရိသတ်ရဲ့ဝေဖန်ချက်တွေအပေါ်ရုပ်ရှင်အမှုပညာရှင်အတိုင်းဝိုင်းကြားအရေးတယူရှိပါသလားပြုပြင်ပြောင်းလဲမှုတွေရောရှိနေပြီလားပြုပြင်ပြောင်းလဲမဲ့လမ်းစာတွေရောတွေ့နေရပါသလားအခုလာမဲ့အင်ကာနီညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးကြဖို့အတွက် VOE ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 နောက်အီးမေးလ်လိပ်စာ bamis@voenews.com ကိုတော်ရရှင်တို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်သလိုဆွေးနွေးချက်ကိုစာရေးသားလိုပဲဖြစ်ဖြစ်အတန်သွင်းလိုပဲဖြစ်ဖြစ်ကြိုပြီးတော့ပြေပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးဖို့ VOE ကပြန်ပြီးတော့ဆက်သွယ်မှာပါ။ပါဝင်ဆွေးနွေးကြဖို့ VOE သောရရှင်ရဲ့အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။မနက်ပြန်အင်္ဂါည VOE တိုင်းရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြမဲ့သောရရှင်ရဲ့ကိုယ်ဖုန်းနံပါတ်ကိုအမြန်ဆုံးပြေပို့နိုင်ပါတယ်။အခုတော့အလို့သမားတွေအစုအပြုံလိုက်ဖန်းခံရတဲ့သတင်းကိုနားဆင်ရပါမယ်။ထိုင်းနိုင်ငံချွန်ဘူရီပြည်နယ်ပါလမုန်ခရိုင်ကဆောက်လက်စတာမီနယ်21ပတ္တရားကုန်၌ကြီးဆောက်လုပ်ရေးလုပ်ငန်းခွင်မှာလုပ်နေကြတဲ့အလို့သမား1500လောက်ကိုထိုင်းရဲနဲ့စစ်တပ်ကပူးပေါင်းတပ်ဖွဲ့ကနေဝင်ရောက်စစ်ဆေးချိန်မှာတရားမဝင်အလို့သမားတွေထွက်ပြေးကြပြီးအဲ့ဒီတဲကမှမြန်မာအလို့သမား200လောက်ဖမ်းဆီးခံလိုက်ရပါတယ်အလို့လုခွင့်လက်မှတ်တပ်တန်းကုန်ဆုံးတော့မဲ့မတ်လမကုန်ခင်ရပိုင်းအလို့မှာအခုလိုဖမ်းဆီးမှုတွေအချိန်မြင့်လာတာပါထိုင်းခြေဆိုင် VOA သတင်းနောက်မအေးမာကသတင်းပေးပို့ပါတယ်
ထိုင်းနိုင်ငံချွန်ဘူရီခရိုင်အတွင်းကစောက်လုပ်ရေးအလုပ်သမား1500လောက်အလုပ်လုပ်ကင်နေတဲ့ကုန်တိုက်စောက်နေတဲ့နေရာကိုထိုင်းစစ်တပ်ရဲနဲ့ပူးပေါင်းအဖွဲ့တွေကတရားမဝင်အလုပ်သမားတွေကိုရှာဖွေပြီးဖမ်းဆီးခဲ့တာပါဒီလိုဖမ်းဆီးတဲ့အတွက်စောက်လုပ်ရေးလုပ်နေတဲ့မြန်မာရာကနန်းလောက်ထွက်ပြေးခဲ့ကြတယ်လို့နောက်ပိုင်းမှာတော့မြန်မာအလုပ်သမား200လောက်ဖမ်းဆီးခံခဲ့ရပါတယ်ဗန်လမုံခရိုင်အုပ်ချုပ်ရေးမှူးနိုင်နာရစ်ကိုလည်းဦးဆောင်ပြီးအခုလိုစောက်လုပ်ရေးလုပ်ငန်းခွင်ထဲကိုဝင်ပြီးဖမ်းဆီးခဲ့ရတဲ့အခြေအနေကိုလည်းပြောသွားပါတယ်
ผมเนี่ยได้ร่วมกับทางหน่วยงานทหารนะครับตำรวจในพื้นที่นะครับไม่ว่าจะเป็นตำรวจพัทยานะครับตำรวจท่องเที่ยวตำรวจตรวจคนเข้าเมืองนะครับแล้วก็พี่น้องทางฝ่ายปกครองเนี่ยเรามีการบูรณาการในการตรวจ
บ้านละมงคลยังอุชุเยมูนายนฤทธิ์นิรมัยပြောသွားတာကတော့บ้านละมงคลยังเนี่ยมาเตียဥပဒေเนี่ยမညီပဲเตียမဝင်ဝင်ရောက်လုတ်ไก่နေကြသူတွေကိုရဲစစ်တက်เนี่ยช้างอนาบัยဖွဲ့စည်းတွေပူးပေါင်းစစ်ဆေးနေတာဖြစ်ပါတယ်တချို့နိုင်ငံသားအလို့သမားတွေဟာပတ်ဝန်းကျင်ကိုအနှောက်အယှက်ပေးနေတာတွေရှိတယ်။ဒါတွေကိုစက်တိုက်စစ်ဆေးဖော်ထုတ်ရေးယူသွားမှာပါဆိုပြီးပြောဆိုသွားတာပါ။အခုထိမ့်သိမ့်လိုက်တဲ့နိုင်ငံသားအလို့သမား200ရဲ့အလို့လုတ်ခွင့်ဆိုင်ရဆာလန်းတွေကိုဆက်လက်စစ်ဆေးနေပြီးအစ်စ်မှန်ဟုတ်မဟုတ်အလို့သမားရေးရာဌာနတွေကိုစုံစမ်းမေးမြန်းမှုတွေလုပ်နေကြောင်းပြောသွားပါတယ်။အခုဖမ်းဆီးထိမ့်သိမ့်ခံရတဲ့အလို့သမားတွေဟာအလို့လုတ်ခွင့်ခွင့်ပြုချက်မရှိသူတွေ၊အလို့ရှင်နာမည်မတူတာတွေ၊သတ်မှတ်ထားတဲ့မြို့နယ်အတွင်းကနေနယ်မြေကျော်ပြီးတော့လာရောက်အလုပ်လုပ်ကင်နေသူတွေနဲ့အလုပ်လုပ်ခွင့်ပါမစ်တက်တန်းကုန်နေသူတွေဖြစ်ကြတယ်လို့လည်းသိရပါတယ်ရှင်
။မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။မြန်မာနဲ့ဆိုင်တဲ့သတင်းတွေကတော့ဒီလောက်ပါပဲ။အခုတော့နိုင်ငံတကာသတင်းလှော်တပုတ်ကိုတင်ဆက်ပါမယ်။ရုရှားသမ္မတဗလာဒီမာပူတင်ရွေးကောက်ပွဲမှာသမ္မတအဖြစ်ပြန်လည်အရွေးခံရတာကြောင့်အမေရိကန်သမ္မတဒိုနယ်ထရမ့်ကဖုန်းဆက်ပြီးဂုဏ်ပြုစကားပြောကြားခဲ့တဲ့အပေါ်ဝေဖန်မှုတွေကိုအင်ဂျီတော်ကကာကွယ်ပြောဆိုနေပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရလဒ်တွေအပြောင်းလဲဖြစ်အောင်ရုရှားအနေနဲ့ဂျာဝင်နှောက်ရှက်ခဲ့တယ်ဆိုတာတွေ့ရကြောင်းအထက်လွှတ်တော်ကြားနာပွဲတစ်ခုအတွင်းပြောကြားတဲ့အချိန်မှာပဲအင်္ဂါနေ့အစောပိုင်းကထရမ့်ကဖုန်းခေါ်ပြီးတော့ပြောဆိုခဲ့တာပါ VOA သတင်းတော့ဆယ်လဒစ်ဇာဟုတ်ပေးပို့တဲ့သတင်းနှွားကိုကိုဝင်းခန့်မောင်ပြောပြပါမယ
် Sorry Arabia နိုင်ငံကိုယ်စားလှယ်အဖွဲ့နဲ့ Oval ရုံးခန်းအတွင်းတွေ့ဆုံစဉ်မှာသမ္မတဒေါ်နယ်ထရမ့်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဖုန်းဆက်သွယ်ပြောကြားခဲ့တာဟာအရန်ကောင်းပါတယ်လို့ပြောလိုက်ပါတယ
် We had a very good call and I suspect
ဖုန်းနဲ့စကားပြောခဲ့ကြတာအရန်ကောင်းပါတယ်ထိန်းချုပ်မှုမရှိဘဲလက်နဲ့ပြိုင်ဆိုင်တက်ဆင်နေကြတာနဲ့ပတ်သက်ပြီးတိတ်မကြခင်မှာဆွေးနွေးကြဖို့ဆိုတာတန်တရားရှိစရာမလိုပါဘူးကျွန်တော်တို့မှာခုလက်ရှိရှိနေတဲ့အနေအထားမျိုးကြီးလက်နဲ့အင်အားအများပြားတက်ဆင်လာကြမှုကိုလည်းဘယ်တော့မှခွင့်ပြုမှာမဟုတ်ပါဘူးဒါအပြင် Ukraine, Syria, မြောက်ကိုရီးယားနဲ့တခြားကိစ္စတွေကိုလည်းဆွေးနွေးသွားမှာပါ
ဒ ဒီတော့တွင်ထက်လွတ်တော်ထောင်လိုင်းကော်မတီကလည်း2016အမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေပြောင်းလဲဖြစ်အောင်ပြည်내တိုင်းကမဲပေးတဲ့ကွန်ပျူတာစနစ်တွေကိုရုရှားတွေဖောက်ထွင်းဝင်ရောက်ခဲ့တဲ့ဆိုတဲ့အထောက်အထားတွေတွေ့ရတာကြောင့်ဒီပေါ်တန်တရားရှိစရာမလိုကြောင်းပြောကြားပါတယ် Republican ထက်လွတ်တော်မတ် Richard Barr က
Russia attempted to penetrate 21
Russia ရဲ့22ပြည်နယ်မှာနောက်ရှက်ပေးဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့လည်းမဲပေးသူစီးရင်ချက်လက်တွေပါဝင်တဲ့ database အနည်းဆုံးတစ်ခုကိုပဲသူတို့ဖောက်ထွင်းဝင်ရောက်နိုင်ခဲ့ပါတယ်
။ဒီကော်မတီမှာပါဝင်တဲ့အထက်လွှတ်တော် Democratic အမတ် Mark Warner ကမဲပေးစနစ်ရဲ့အားနည်းချက်တွေကိုအခုလိုထောက်ပြပါတယ
်။ There were still 40 states
ပြည်နယ်40လောက်ကမဲပေးရမှာအသုံးပြုနေတဲ့စက်ပစ္စည်းတွေရဲ့တက်တန်းက10စုနှစ်တစ်ခုကျော်နေပါပြီ။အဲ့ဒီပစ္စည်းတွေမှာတိတ်ခစ်မမီတော့တဲ့ software တွေထည့်သွင်းအသုံးပြုနေပြီးအဲ့ဒါတွေကိုအဆင့်ထပ်မြင့်လို့လည်းမရတော့ပါဘူး
။လာမယ့်နိုဝင်ဘာမှာကျင်းပမယ့် midterm ဂျာကာလာရွေးကောက်ပွဲမှာဂျာဝင်နှောက်ယှက်မှုတွေကိုဟန်တားနိုင်အောင်မဲပေးရမှာအသုံးပြုတဲ့ကွန်ပျူတာစနစ်ကိုအဆင့်မြင့်သွားဖို့ပါတီနှစ်ရလုံးကကိုယ်စားလှယ်တွေပါဝင်တဲ့အထက်လွှတ်တော်ကော်မတီကတောင်းဆိုပါတယ်။ဒီကမ္ဘာလုံးမှာရုရှားဟာပို့ပြီးရန်လိုတဲ့လုပ်ရက်တွေအချိန်မြင့်တိုးလှုပ်လာကြောင်းအနောက်နိုင်ငံတွေကရှုမြင်လာချိန်မှာအထက်လွှတ်တော်ကော်မတီကအခုလိုအကြံပေးတာပါ။အိမ်ဖြူတော်ကတော့တမရထရန့်ဟာတမရပူတင်နဲ့ဖုန်းပြောတာဟာမျက်နှာသာပေးလို့တဲ့သဘောမျိုးမဟုတ်ဘူးလို့အင်ကာနေကသတင်းစာရှင်းလင်းပွဲအတွင်းမှာကာကွယ်ပြောကြားပါတယ်။အိမ်ဖြူတော်ပြောခွင့်ရဆာရာဟက်ကပီဆန်ဒါစ်က
We've placed tough sanctions on Russia.
Russia ရဲ့အပေါ်ပိတ်ဆို့တံခတ်မှုအသစ်တွေချမှတ်ထားတာအပြင်တခြားအနေအထားတွေအများဆိုရင်လည်းဒီဆိုရအနေနဲ့ဘယ်လိုသဘောထားမျိုးရှိလဲဆိုတာကိုမြင်နိုင်ပါတယ်
။ကမ္ဘာပြည်ထနာရေးရာတွေကိုဖြေရှာရမှာရုရှားနဲ့ဆက်ပြီးတွေ့ဆုံဆွေးနွေးရေးဟာအရေးကြီးကြောင်းသမ္မတအနေနဲ့ယုံကြည်ထားတယ်လို့လည်းအင်ဖြူရောကပြောကြားသွားပါတယ်ခင်ဗျာ
။ကိုဝင်းခန့်မောင်ပြောကြားခဲ့တာပါခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ VOARadio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရုပ်မြင်သံကြားရဲ့အစီအစဉ်တွေကို Asia Set 7 ဂျိုဒူးကနေဖမ်းယူရှုစားနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ဂီထက်ကပြောပြပေးပါအောင်ဗျာ
။ Donald Trump အမေရိကန်သမ္မတမဖြစ်ခင်ကသူမနဲ့အချစ်ဆက်လန်ရှိခဲ့ပါတယ်လို့ပြောဆိုထားတဲ့လင်းပြောပြေးရေးဇက်ကားတွေရိုက်ကူးတဲ့သရုပ်ဆောင် Stormy Daniels ကသူမအနေနဲ့ဒီအကြောင်းကိုပြန်ပြောဖို့ကြိုးစားတာမှာချိန်ချောက်ခံရတဲ့အကြောင်းနောက်မိသားစုအတွက်စိုးရင်ကြောက်ရွံ့စိတ်ကြောင့် Mr. Trump ရဲ့ရှေ့နေတူကပေးတဲ့နှုတ်ပိတ်ကြေးငွေကိုလက်ခံခဲ့ရတယ်လို့ CBS ရုပ်သံရဲ့60 Minutes အစီအစဉ်မှာပြောဆိုသွားပါတယ်။မနေ့တနင်္ဂနွေနေ့ကအများဆောင်မြုံနေကြတဲ့တွေ့ဆုံမေးမြန်းခန်းမှာတော့နာမည်ရင်းစတက်ဖနီကလစ်ပိုလို့ခေါ်တဲ့ Stormy Daniels ကသူမရဲ့သမီးငယ်လေးနဲ့အတူကာယလေးချင်ခံတင်နန်းကိုအသွားမှာလူစင်းတယောက်ကချင်းကပ်ခံခဲ့ရတယ်လို့လည်းပြောဆိုခဲ့ပါတယ်။ Saudi Arabia နိုင်ငံမြို့တော်တဲကိုအီရန်ထောက်ပံ့ပေးထားတဲ့ရီမင်သမုန်တွေကအဝေးရင်းဒုံးကျည်တွေနဲ့အကြီးအကျယ်ပစ်ခဲ့လို့ဒုံးကျည်စားဆင်ပြီးလူတအူးသေဆုံးပြီးတော့နှစ်ဦးဒဏ်ရာရသွားတယ်လို့ဆွဆွဲထားပါတယ်။Saudi Arabia နိုင်ငံမြို့တော်ရီယတ်နဲ့တခြားသုံးမြို့ကိုရီမင်းကဟူသီသဘုံတွေပစ်လိုက်တဲ့ဒုံးကျည်ခုနှစ်လုံးကိုကြားပြတ်ဖမ်းခဲ့ပြီးအလုံးကိုတံပြန်ဖျက်ဆီးနိုင်ခဲ့ပေမဲ့ဒုံးကျည်စားတစ်ခုလာဆင်ခဲ့လို့ Saudi Arabia လေတပ်လာဆင်ခဲ့တာလို့ Saudi Arabia လေတပ်ကမနေ့ကထုတ်ပြောဖော်ပြောဆိုထားတာဖြစ်ပါတယ်။တရုတ်သွင်းကုမ္ပဏီကို American ဘက်ကအခွန်တိုးဖို့ကြေညာပြီးကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံနှစ်ခုကြားကုန်သွယ်ရေးစစ်ပွဲဖြစ်လာမှာဆိုရင်နာကြောင့်ဒီကနေ့ကမ္ဘာစည်းကွက်နည်းနည်းကောင်းနေသေးပေမဲ့မတိမငြိမ်ဖြစ်လာမယ့်အရေးကိုစိုးရိမ်နေကြပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုင်းပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွှင့် engineer ကတော့ Linus Rimkus ဖြစ်ပါတယ်။ VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်ကိုညနေ6:00နာရီခွဲနေ 9:00 အထိအိုင်းနိုမီတာ7.25ဒုကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာ9နာရီမှာကျွန်တော်တို့တခါပြန်ဆောင်ရအောင်ပါဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this is